Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်မေလ10ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ2540 58လိုင်းဟမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစီရှင်ကျမတင်ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှိနေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားရဲ့စီးရီးပစ်မှတ်တချို့ကိုယူကရိန်းကအဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ပါတယ်မြန်မာရေအာဆီယံနိုင်ငံခြားရေးဝန်ကြီးတွေ DFI အတွင်းမှာပဲဆွေးနွေးကြဖို့ရှိပါတယ်ဒီသတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့
ဒီဝမ်ပောင်တဲ့ရန်စီနှစ်ရွာရှားကဝတန်းစီရဲ့ရွာလေးမှာဒီစစ်ကောင်စီရဲ့တပ်တွေလာပြီးဦးပြားသက်ဆွဲထားတယ်အဲအများသုံးတဲ့ဆိုသက်ဆွဲထားမှုလက်ရှိ
လက်ဘရောင်းတောင်ချင်းဤစီမံကိန်းရပ်ထားဖို့စကိုင်းတိုင်းတွေကပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးထားတဲ့အကြောင်းသတင်းပေးပို့ချက်ကိုနားဆင်ကြရမှာပါဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစုစည်းချက်ဆက်တဲ့သတင်းဗတ်ဆင်ခဏတွေကိုနားဆင်ကြရဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင်
ပင်လယ်နဲ့ဒေသတွေကရုရှားထိမ့်ချုပ်ထားတဲ့ Snake Island မွေးကျွန်းနားမှာရုရှားကန့်တဲ့စစ်အရင်တစင်းကိုပြစ်ခတ်ဖျက်ဆီးလိုက်တဲ့ဗီဒီယိုကိုယူကရိန်းစစ်တပ်ကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။အဝေးထိန် drone Director TB2 ကိုတုံးပြီးမစ်ဇိုင်းတုံးနဲ့ပြစ်ခတ်ခဲ့တာလို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာစိတ်ကမ်းမြို့တောင်ဘက်မိုင်80လောက်ကွာကဒီကျွန်းပေါ်မှာရှိတဲ့ဒုံခွင်တုံးစနစ်ကိုလည်း Director drone နဲ့ဖျက်ဆီးခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနကပြောပါတယ်။စနေနေ့အစောပိုင်း PBC Planet Labs ကနေရိုက်ကူးတဲ့ကောင်းကင်ဂျိုရုဓာတ်ပုံမှာတော့မွေးကျွန်းမြောက်ပိုင်းကမ်းခြေအနီးမှာရပ်ထားတဲ့ရုရှားလို့စာနာအမျိုးအစားစစ်ရရင်ဒဇင်းကိုတွေ့ခဲ့ရတဲ့အတွက်ဒါဟာ drone နဲ့ပစ်ခတ်ပြီးတဲ့နောက်မီးလောင်ပျက်စီးသွားတယ်လို့ယူကရိန်းကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာပြထားတဲ့စစ်ရရင်နဲ့လည်းတူညီနေပါတယ်။ဗီဒီယိုထဲမှာပဲကျွန်းပေါ်ကအဆောက်အဦတွေမီးလောင်နေတာကိုပြသထားပြီး drone နဲ့တိုက်ခိုက်ခဲ့တဲ့အတွက်ပျက်စီးခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မွေကျွန်းမှာအတိုက်ခိုက်ခံခဲ့ရတဲ့အတွက်ရုရှားကပင်လယ်နဲ့ဒေသမှာထိန်းချုပ်ဖို့အတွက်စူးစမ်းမှုတွေမှာအဟန့်အတားဖြစ်နိုင်ပါတယ်။ယူကရိန်းအရှေ့တောင်ပိုင်းမာရီယိုပိုစိတ်ကမ်းမြို့ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေပြီးဆုံးသွားပြီဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အာယနာဗရက်စချက်က Telegram လူမှုကွန်ရက်ကနေပြောကြားလိုက်ပါတယ်။မော်ရီယိုပိုတမနီဆက်ယုံဝင်းတဲမှာပိတ်မိနေတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအားလုံးကိုဘေးလွတ်ရာရွှေ့ပြောင်းကဲထုတ်နိုင်ခဲ့ပြီလို့ KF က VOA သတင်းတောက် Anna Chanikova ကပြောပါတယ်ဒီဆက်ယုံဝင်းတဲပိတ်မိနေသူတွေကိုတာဝန်ယူကဲထုတ်ပေးနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ ICRC တို့ကတော့ဒီဒေသကသူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းပြီးဆုံးပြီလို့အတည်မပြုသေးပါဘူးတိုက်ပွဲမှာပါဝင်နေတဲ့အဖွဲ့အားလုံးကဘေးကင်းတဲ့လမ်းကြောင်းဖြစ်တဲ့သဘောတူထားတဲ့ Azovstar နဲ့ Mario Po တဝိုက်ကတခြားနေရာတွေမှာကုလသမဂ္ဂနဲ့အတူ ICRC အဖွဲ့သားတွေလုပ်ကင်နေကြဆဲဖြစ်ပြီးလုပ်ငန်းပြီးရင်အသေးစိတ်ကိုတင်ပြပေးမယ်လို့ကုလသမဂ္ဂအိုချာယုံပြောခွင့်ရကပြောပါတယ်ယူကရိန်းစစ်တပ်အကြီးအကဲကတော့ Azovstar မှာစနေနေ့ကရုရှားဘက်ကပစ်ခတ်တိုက်ခိုက်ဖို့ကြိုးစားခဲ့တယ်လို့ပြောပါတယ်တရုတ်နိုင်ငံဟာရုရှားရဲ့ယူကရိန်းကိုဝင်ရောက်ချူးကျော်မှုကိုအနီးကပ်လေ့လာရင်းရလာတဲ့စစ်တင်ငန်းစာတွေပေါ်အခြေခံပြီးသူ့ရဲ့ထိုင်ဝမ်ကိုထိန်းချုပ်နိုင်ဖို့လုပ်နေတဲ့ရေရှည်စီမံကိန်းတွေအတွက်ချိန်ထိုးနေပုံရတယ်လို့ American ဖို့ထောက်လှမ်းရေး CIA အကြီးအကဲ William Burns ကစနေနေ့မှာပြောပါတယ
်။ Clearly the Chinese leadership is trying to look carefully at what lessons they should draw.
Ukraine ပြဿနာကနေသူ့ရင်မှန်းချက်တွေနဲ့ထိုင်ဝမ်အတွက်ဘယ်လိုသင်ငန်းစာတွေယူသုံးသင့်လဲဆိုတော့ကိုတရုတ်ခေါင်းဆောင်တွေကတည်တည်ချာချာကြည့်ဖို့စူးစမ်းနေတာထင်ရှားတယ်လို့Financial Times အစီအွေမှာပြောကြခဲ့တာပါ။ဒါအပြင်တရုတ်အစိုးရအနေနဲ့ရုရှားစစ်တပ်ရဲ့ညံ့ဖျင်းတဲ့လှုပ်ဆောင်ချက်နဲ့ယူကရိန်းအတိုင်းဝန်တစ်ခုလုံးကပြင်းပြင်းထန်ထန်ခုခံလာတာကိုအံ့ဩသွားပုံရတယ်လို့ထင်ကြောင်းလည်းပြောပါတယ်။အထူးသဖြင့် Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်တွေအတူတကွလက်တွဲပြီးရုရှားအပေါ်စီးပွားရေးအထည်နာအောင်ဒဏ်ခတ်မှုတွေချမှတ်တာကိုသိတ်အံ့အားတင်သွားမယ်လို့သူထင်ကြောင်းလည်းပြောပါတယ်။အခုလိုရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ဆောင်မှုကြောင့်ဥရောပနိုင်ငံတွေနဲ့အမေရိကန်တို့ပ ိုးပြီးနိကတ်သွားစီမှာကိုတရုတ်ကစိုးရင်လာနေတယ်လို့လည်းတွက်ဆခဲ့တာပါတရုတ်ဘက်ကဘလို့ကောက်ချက်ချမယ်ဆိုတော့မသိရသေးပေမဲ့တကယ်လို့သူ့အနေနဲ့ထိုင်ဝမ်ကိုအင်အားသုံးထိန်းချုပ်ဖို့လုပ်မယ်ဆိုရင်ကြုံရနိုင်တဲ့နောက်ဆက်တွဲပြဿနာနဲ့ပြေးဆက်ရမှုတွေအတွက်တရုတ်ကတည်တည်ချာချာတွက်ချက်နေတယ်လို့ထင်ကြောင်းလဲဝီလျံစ်ဘန်းစ်ကပြောပါတယ်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုကြောင့်အင်းနေချင်းရိုမေးနီးယားနဲ့ဆလိုဗေးကီးယားဖက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအခြေအနေကိုလက်တွေ့ဆန်းစစ်ဖို့အတွက်လေးရကြပြိပတ်ခီးထွက်လာတဲ့အမေရိကန်သမ္မတကတော့ဂျီလ်ဘိုင်ဒန်ကစနေနေ့မှာရိုမေးနီးယားကနေဆလိုဗေးကီးယားကိုထွက်ခွာသွားပြီဖြစ်ပါတယ
် I got so many thanks from all of the mothers there
ရိုမေးနီးယားဟာခိုင်မာတဲ့မိတ်ဆွေဖြစ်ပြီးမိခင်များအားလုံးစီကကျေးဇူးစကားကြားခဲ့ရတယ်လို့အမေများနေကိုအတူတကွဖြတ်သန်းရတဲ့အတွက်ဝမ်းမြောက်ကြောင်းနဲ့မြတ်တာတရားဟာနေစည်းမချရှိနေတာကိုအားလုံးမြင်နိုင်မယ်လို့ထင်ကြောင်းသမရဂရောကပြောတော်တာပါသမရဂရောဟာဒုက္ခတဲ့ကလေးငယ်တွေရဲ့မိခင်တွေနဲ့တွေ့ဆုံခဲ့တယ်လို့ရိုမေးနီးယားအစိုးရကဒီဒုက္ခတဲ့တွေကိုဘယ်လိုအကူအညီပေးနေလဲဆိုတာကိုရှင်းလင်းတင်ပြတဲ့အမေရိကန်တန်ယုံသတင်းစာရှင်းလင်းပွဲကိုလည်းတက်ရောက်ခဲ့ပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘိုင်းအစီအစဉ်ရဲ့တင်းခွင်နေမနေ့ခင်သတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်မြန်မာရေဖြည့်ရှင်းဖို့ရွေးချက်မှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုထိထိရောက်ရောက်အကောင့်ထဲပေါ်နိုင်ရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေလာမယ့်ဗုဒ္ဓဟူးနေ့မေလ17ရက်နေ့မှာအလွတ်သဘောဆွေးနွေးမယ့်အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ရှေ့သတင်းဖန်နှောင်းပိုင်းဝါရှင်တန် DC မှာကျင်းပမယ့်အာဆီယံအမေရိကန်အထူးထိပ်သီးဆွေးနွေးပွဲမတိုင်မီမှာမြန်မာရေးအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအားလုံးရဲ့အလို့သဘောဆွေးနွေးပွဲဖြစ်မယ်အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးဒါတွတ်ဆရီစိုက်ဖူဒင်အဗ်ဒူလာကပြောပါတယ်စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ထိရောက်မှုမရှိဖြစ်နေတဲ့အတွက်အခုလိုအလို့သဘောဆွေးနွေးပွဲခေါ်ရတာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာအရေးအထူးကိုယ်စားလှယ်အဖြစ်2021ခုနှစ်ဒီဇင်ဘာမှာခန့်အပ်ထားတဲ့ဒေါက်တာနိုလင်းဟေစာကိုစစ်ကောင်စီဘက်ကအခုချိန်ထိအတိအမှန်မပြုသေးတာကိုလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးကထောက်ပြပါတယ်။ဒီကိစ္စဟာဆိုရင်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖုံးမှုမှာအဟံအတားဖြစ်လာမဲ့အရေးကိုဆိုရင်ကြောင်းစနေနေ့မေလ9ရက်နေ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာမလေးရှားဝန်ကြီးကပြောဆိုခဲ့ပါတယ်။တချင်ကအိုင်ယာလန်လက်နက်ကိုင်လှုပ်ရှားမှု IRA ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်ခဲ့ပူးတဲ့ Sinn Féin Party ဟာမြောက်ပိုင်းအိုင်ယာလန်ရဲ့သမိုင်းမှာပထမဆုံးအချိန်ရွေးကောက်ပွဲအနိုင်ရခဲ့ပါတယ်။ဆင်ဖိန်ခေါင်းဆောင်တွေကတော့ဗြိတိန်ထိန်းချုပ်ရာဒေသအတွက်အပြောင်းလဲအခိုက်အတန့်ဖြစ်ကြိုးဆိုလိုက်ပြီးအိုင်ယာလန်စီလုံးရေးဆွေးနွေးချဖို့လည်းပြောဆိုလိုက်ပါတယ်
။ Today represents a very significant moment of change.
ဒီနေ့ဟာဆိုရင်အပြောင်းလဲအတွက်သိက္ကိုထူးခြားတဲ့အခိုက်အတန့်ဖြစ်ပါတယ်။ကျမတို့ရဲ့နိုင်ငံရေးနဲ့ကျမတို့လူထုအတွက်အပြောင်းလဲအခိုက်အတန့်ဖြစ်ပါတယ်လို့မြောက်အိုင်ယာလန်ကဆင်ဖိန်ခေါင်းဆောင်မစ်ရှဲအိုနီလ်ကရွေးကောက်ပွဲအနိုင်ရပြီးနောက်မှာပြောဆိုခဲ့တာပါအိုင်ယာလန်သမ္မတနိုင်ငံရဲ့ပိုင်းနဲ့နေမျိုးတွေပေါင်းစည်းရေးပါတီရဲ့ရည်မှန်းချက်အတိုင်းပွင့်ပွင့်လင်းလင်းဆွေးနွေးတင်ကြောင်းလဲသူမကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေလူမြင့်ခွင်းမှာသွားလာကြတဲ့အခါခြေစုံခေါင်းဆောင်ခေါင်းမီးချုပ်ဖို့တာလီဘန်တို့ကစနေနေ့မှာအမိန့်ထုတ်လိုက်ပါတယ်ဒါဟာဆိုရင်အာဖဂန်မှာတာလီဘန်တို့အာဏာပြန်ရပြီးနောက်ကုလသားအတွင်းအမျိုးသမီးတွေရဲ့အခွင့်အရေးပေါ်ထပ်ပြီးထိန်းချုပ်ဟန်တားမှုလည်းဖြစ်ပါတယ်။ဒီစည်းကမ်းကိုအာဖဂန်အမျိုးသမီးအလုံးတင်းတင်းကြပ်ကြပ်လိုက်နာကြရမယ်လို့တာလီဘန်အကြီးအကဲဟီဘာတူလာအခွန်ဇာဒါကညွှန်ကြားချက်ထုတ်လိုက်တာဖြစ်ကြောင်းအကျင့်တီလာစင်ချက်ရင်းနဲ့ဒူးစရဲ့ကာကွယ်ရေးဝန်ကြီးဌာနကကာဘူးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအသေးစိတ်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။အိမ်ပြန်ထွက်တဲ့အမျိုးသမီးကမျက်နှာကိုဖုံးကမထားဘူးဆိုရင်တော့ဖခင်အကိုမောင်ဒါမှမဟုတ်လေခင်ပွန်းတို့လိုအမျိုးသမီးတွေကိုအုတ်ထိန်သူတွေကိုသတိပေးမှဖြစ်ပြီးအဲ့ဒီနောက်မှာတော့ထောင်သုံးရဲ့ကြက်ခံရမှဖြစ်ကြောင်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါဗျာ
ကျူဘားနိုင်ငံဟာဗာနာမြို့လည်းကအဆင့်မြင့်ဟိုတယ်မှာပောက်ကွဲမှုကြောင့်တည်ဆုံရသူအရေအတွက်က26ယောက်ထိရှိလာပြီးစပိန်ကဘာလက်ခီးသွားတဦးလည်းပါဝင်ကြောင်းနိုင်ငံပိုင်ရုပ်သံကစနေနေ့မှာကြေညာပါတယ်ဟိုတယ်မှာတောက်ချန်လေးကပောက်ကွဲမှုကြီးဖြစ်ခဲ့ပြီးဒဏ်ခွေရိုးစိတ်မှုကြောင့်လို့ယူဆထားကြပါတယ်အဆင့်မြင့်ဆာရာတိုဂါဟိုတယ်အပျက်စီးပုံချရှာဖွေကယ်ဆယ်ရေးလုပ်နေသူတွေကတော့ဟိုတယ်အပေါ်ဓာတ်တွေမှာအသက်ရှင်ခြင်းရည်သူမတွေ့ရကြောင်းနဲ့အခုအခါမှာတော့နှစ်ထပ်မြောက်ခန်းတွေမှာရှာဖွေကယ်ဆယ်ရေးလုပ်နေကြောင်းပြောပါတယ်။တည်ဆုံးသူတွေထဲမှာကလင်းငယ်နဲ့ဆဲချောသက်၄ဦးပါဝင်ကြောင်းအာနာပိုင်တို့ကစနေနေ့မှာပြောပါတယ်။လူ45ဦးကိုဆေးရုံတင်ထားရပြီး5ဦးကစိုးရင်ရတဲ့အခြေအနေရှိကြောင်း6ဦးကတော့အပြင်းထန်ဒဏ်ရာရထားကြောင်းလည်းပြောပါတယ်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းပေးပို့ချက်တွေ၊သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။စစ်ကောင်စီအတွက်ဝင်ငွေအထောက်အပံဖြစ်နိုင်တာကြောင့်ဆိုပြီးတရုတ်အစိုးရနောက်ခံပြုထားတဲ့ဝမ်ပောင်ကုမ္ပဏီရဲ့လက်ဗရောင်းတောင်ချင်းဤစီမံကိန်းကိုဆက်ပြီးရပ်တန့်ထားဖို့စကိုင်းတိုင်းတဲကပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသတိပေးတိုက်တွန်းထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ပြောပြပေးထားပါတယ်ရှင်။
တရုတ်အစိုးရပိုင်းမြန်မာဝမ်ပောင်မိုင်းနင်းကော်ပါကုမ္ပဏီဟာပြည်ပကတွေဖြစ်ပွားနေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်တဲကလက်ဗရောင်းချင်းဒီစီမံကိန်းကိုပြန်ဆကျင်တဲ့အရေးအယောင်တွေရှိနေပြီးဒီစီမံကိန်းကနေစစ်ကောင်စီကိုဝင်ငွေအထောက်အပံ့ဖြစ်စေတာကြောင့်ဒါကိုဆက်ပြီးရပ်ဆိုင်ထားဖို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသတိပေးတိုက်တွန်းနေတာပါစစ်ကောင်စီဟာတရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေကနေဗန္ဓာရေးအထောက်အပံ့ဆက်ပြီးရနေတဲ့အတွက်ဒီစီမံကိန်းကိုကန့်ကွက်ရတာလို့စလင်းကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဗိုလ်စစ်နိုင်က VOA ကိုပြောပါတယ
်စစ်တပ်ကလက်နက်နဲ့တင်ဆောက်ပြီးတော့အစိုးရလုပ်ပြီးတဲ့အတိုင်းအတာမှာဒီလိုမျိုးရတော့ဖွင့်လာတာဒါကြောင့်လည်းတော့နိုင်ငံတော်နဲ့ဆက်ဆက်လုပ်တယ်ဆိုပြီးတော့သူတရားဝင်ကြေညာပြီးသားဖြစ်တဲ့အတွက်တော့နိုင်ငံတော်အတွက်လည်းအခုချိန်မှာစစ်ကောင်စီလက်ထဲကိုပါနာရေးရောက်နေဥပဒေစီကိုဝင်ဝင်ရင်လည်းဒီစစ်ကောင်စီလက်ထဲကိုပဲဝင်ရောက်နေအဲ့တော့စစ်ကောင်စီရဲ့အဓိကပါနာရေးရတော့တခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒီစီမံကိန်းကိုလုံးဝလက်တော့ဖွင့်မပြုတာပါ
စလင်းကြီးမြို့နယ်တဲကကျင်းနီစီမံကိန်းတွေအားလုံးကိုရပ်ဆိုင်းထားရမယ်လို့ဝမ်ပောင်ကုမ္ပဏီကိုစကိုင်းတိုင်းတဲကပြည်သူ့ကာကွယ်ရေးမဟာမိတ်16ဖွဲ့ကပြီးခဲ့တဲ့ AB21 ရက်မှာတတိပေးခဲ့ပါတယ်ကျင်းနီစီမံကိန်းထဲမှာလုပ်ကင်နေကြတဲ့ဝန်ထမ်းတွေကိုလည်းမေလ5ရက်နောက်ဆုံးထားပြီး CDM လုပ်ကြဖို့သူတို့ကတိုက်တွန်းခဲ့ပါတယ်ဝမ်ပောင်ကုမ္ပဏီဘက်ကတော့သူတို့အနေနဲ့လက်ဗရောင်းတောင်ကကျင်းနီစီမံကိန်းတွေကို2021ခုနှစ်တဲကရန်နာထားပြီးလက်တလုံးမှာတော့ရက်ရွာအကျိုးပြုလုပ်ငန်းတွေနဲ့ဒီစီမံကိန်းတစ်ဝိုက်ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုသာဆက်လုပ်သွားမယ်လို့မေလ6ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်။စကိုင်းတိုင်းကလက်ဗရောင်းတောင်၊စပယ်တောင်၊ကျေးစင်တောင်၊တကောင်းတောင်စတဲ့တရုတ်နဲ့အကျိုးတူကျင်းနီထုတ်လုပ်ရေးကနေစစ်တပ်က2020-2021ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း290ကျော်ရရှိခဲ့တယ်လို့ဩစတြေးလျအခြေစိုက် Publish What you pay ရဲ့အစီရင်ခံစားကရေးပါတယ်ပြီးခဲ့တဲ့တစ်ပတ်ကပြည်တွင်းအရက်ဖက်အဖွဲ့900ကျော်ကတရုတ်သမ္မတကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်တရုတ်အစိုးရအနေနဲ့စစ်ကောင်စီကိုဆက်ပြီးအတိမတ်ပြုနေမယ်ဆိုရင်တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေကိုလူထုတော်လှန်ရေးမှာထည့်သွင်းရလိမ့်မယ်လို့အရက်ဖက်အဖွဲ့တွေကအဲ့ဒီစာမှာရေးခဲ့တာပါမြန်မာနိုင်ငံကယင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးဥပဒေကြောင်းအရရောမြေပြင်အခြေအနေတွေအရပါကာကွယ်ပေးဖို့အစိုးရအဆက်ဆက်မှာတာဝန်ရှိပြီးလုံခြုံရေးနဲ့ပတ်သက်လို့ဆောင်ရွက်ပေးရမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းမီဒီယာတချို့ကိုပြီးခဲ့တဲ့တစ်ပတ်တည်းဖြေကြားခဲ့ပါတယ်။ဝမ်ပောင်ကုမ္ပဏီကသူတို့ရဲ့စီမံကိန်းတွေကို2021ခုနှစ်ကတည်းကရပ်ဆိုင်းထားတာလို့မနေ့ကကြေညာချက်ထုတ်ပြန်ပြီးမှစစ်တပ်ကလည်းကုမ္ပဏီအတွက်လုံခြုံရေးကိုတိုးပြီးချထားလိုက်ပါတယ်။အနီးအနားကခြေရွာတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းကနေမြေရှင်းလင်းတာတွေလုပ်ခဲ့သေးတယ်လို့ဘုစစ်နိုင်ကပြောပါတယ
်။ဒါမင်းရဲ့ညာကထုတ်ပြီးတော့ဒီဝမ်ပောင်နဲ့ရန်စီနှစ်ရွာရှားကဝဌမ်းစီရဲ့ရွာလေးမှာဒီစစ်ကောင်စီရဲ့တပ်တွေလာပြီးဥပြတ်တဆွဲထားတယ်။အဲအမေကတုံးတဲ့ဆိုတဆွဲထားဘူးလက်ရှိပထမရက်က၄ရက်နေရဆိုရင်ကျွန်တော်တို့အုံစစ်ပြရွာကိုမီးရှို့တယ်။အဲအမေအုံစစ်ပြရွာနဲ့တောက်ချောက်အရှိအကျံတက်ပြီးတော့ရောင်မီကြီးတိလမ်းသေးဝဲရကွန်းချက်တွေကိုမီးရှို့သွားတယ်
။စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးနောက်စစ်ကောင်စီကိုထောက်ပံ့နေတယ်လို့ယူဆရတဲ့တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေကိုလည်း ကန့်ကွက်တာတွေများလာပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်တရုတ်လုပ်ငန်းရှင်တွေပိုင်တဲ့စစ်ရုံတချို့မီးရှို့ခံရတာမန္တလေးတိုင်းကတရုတ်ရင်နံပိုင်လိုင်းနဲ့လေဘရောင်းတောင်ကျင်းနီစီမံကိန်းကိုသွားတဲ့ရေပိုင်လိုင်းတိုက်ခိုက်ခံရတာတကောင်းနီကယ်စက်ရုံကလျှက်စစ်တာဝါတိုင်းဖောက်ခွဲခံရတာတွေရှိပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြပေးကြတာပါရှင်။ထိုင်းဘက်မှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်သေးဆုံးရမှုကိုလည်းတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ပရာချုခီရီကန်ပြည်နယ်ထဲမှာတရားမဝင်မြန်မာတွေတည်လာတဲ့ကားတစ်စီးကမေလ6ရက်နေ့မနေ့4နာရီကျော်အချိန်မှာလုံခြုံရေးစစ်ဆေးရေးဂိတ်မှာအစ်စစ်မခံမဲမောင်းပြေးခဲ့ပြီးတဲ့နောက်မှာတော့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တာဖြစ်ပြီးတဦးသေးဆုံး3ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိထားပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ပရာချုခီရီကန်ပြည်နယ်ထဲမှာလူမကိုသမားတွေကအထောက်ထားမဲ့မြန်မာတွေကိုတဲဆောင်လာပြီးလုံခြုံရေးစစ်ဆေးရေးဂိတ်ရဲ့အစ်စစ်မခံပဲမောင်းပြေးမှုဖြစ်ခဲ့တာပါ။မေလ6ရက်နေ့မနေ့4နာရီကျော်အချိန်လောက်မှာအထောက်ထားမဲ့မြန်မာတွေကိုမှောက်ရဲ့အနေထားနဲ့တဲဆောင်လာတဲ့ကားဟာစစ်စေးတာကိုမခံပဲအရှိန်ပြင်းပြင်းနဲ့မောင်းပြေးခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေကနောက်ကလိုက်လံဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ပြန်တွေ့ချိန်မှာတော့တနက်ဒဏ်ရာတွေနဲ့အသက်35နှစ်အရွယ်မြန်မာတဦးသေဆုံးခဲ့ပြီး၃ဦးကိုတော့တနက်ဒဏ်ရာတွေနဲ့တွေ့ခဲ့တယ်ဆိုပြီးလုံခြုံရေးအာဏာပိုင်တွေကဆိုပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖွဲ့ကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ဟိုပြစ်တယ်လူတော့ခုမှစုံလန်းနေရဆိုရတော့ရှိပြစ်တာတော့မနေရမနေကောနော်အစိုးရဖြစ်တာလေဒီတရားမဝင်တဲ့မြန်မာတွေကိုအဲ့လိုမျိုးဟိုဟောရဒီမောင်ကိုကျင်းနေကြရမယ်ပြီးတော့သူတို့ဆောင်ခိုင်းထားတဲ့ဟိုကပေါ့ကျွန်တော်စီယုံချံမအဲ့ဒါနေခေါ်လာတဲ့အချိန်မှာအဲ့ check point ရောက်တာအဲ့မှာပုံမှန် check point နေရှိရလေအဲ့သူတို့ကဒုက္ခသည်လူမျိုးရဲ့ data ဟိုကထွက်ပြေးမောင်းပြီးတော့သူတို့နောက်ဟောလိုက်ပြီးတဲ့နေရာမှာသူကဇလန်ပြတ်သွားတာဘာလဲဆိုတော့နောက်တော့တွေ့တဲ့အချိန်မှာကားအဲ့မှာမထုတ်ရထားပြီးဟိုတန်းရထားလူ၃ယောက်ရယ်တင်းရလူ၃ယောက်ရယ်အဲ့မှာတွေ့တာ။ပြီးတော့မှတော့ပေးလာမှလက်ရှာမှာကားနိုင်မှာတခါကြီးခြုံလေးမှာပုံနေမြန်မာနောက်ထပ်ဆယ်ယောက်ကတွေ့တာ
။ဒီပြစ်ခတ်မှုဟာ check point ကလုံခြုံရေးအာဏာပိုင်တွေကပြစ်ခတ်ခဲ့တာလားတခြားလူမောင်ခိုဂိုင်းအချင်းချင်းကပြစ်ခတ်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုအခါမှာတော့အဲ့ဒီလုံခြုံရေးအာဏာပိုင်တွေ15ဦးထက်မနည်းကိုတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီဆိုပြီးတော့လေဦးမင်းဦးကပြောပါတယ
်သူတို့အခုမှစုံစမ်းစစ်ဆေးတွေလုပ်ကုန်ရှိတယ်ဒီဟာဘလူပောင်းတတ်တည်ပြစ်တာပေါ့နော်အခုလောတဲ့ညနေရဲမှုကတော့သူကအဲ့ဒါစုံစမ်းစစ်ဆေးလုပ်နေပေါ့နော်တကယ်လို့ဒီအာသူတို့တာမန်ကားတဲ့လူငယ်တွေနဲ့လူငယ်တွေမှာပါဝင်တဲ့ဒီအာဏာပိုင်ကြီးပေါ့ရဲပြီးဖြစ်ဟိုတော့ဟိုနေနေလူငယ်တွေဖြစ်အဲ့ဒီဟာပါဝင်ပတ်သက်တယ်ဆိုတော့ဒီကိစ္စကိုရေးချာတယ်ပြောတယ
်ပြီးခဲ့တဲ့မလ16ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းပရာချုခီတီကန်ပြည်နယ်အတွင်းမှာတရားမဝင်မြန်မာ18ယောက်ကိုတဲဆောင်လာတဲ့မော်တော်ယာဉ်တိမ်မှတ်မှုဖြစ်ခဲ့ပြီး6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တာပါထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ဖော်ဖရာမြို့နယ်ထဲမှာတော့ဧပြီလ5ရက်နေ့ကမြန်မာ18ဦးကိုလူမောင်ကိုတဲဆောင်လာတဲ့ကားတစ်စီးတိမ်မှတ်မှုဖြစ်ခဲ့ပြီးမြန်မာ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ထိုင်းနိုင်ငံထဲမှာလူမောင်ကိုသမားတွေတဲဆောင်လာတဲ့ကားတွေကရဲစစ်စေးဂိတ်တွေကိုရှောင်ခွေးမောင်းနေရကနေရင်တိုက်မှုတွေဖြစ်ပြီးမကြာခဏတိုက်ဆုံးတံရရမှုတွေလည်းဖြစ်ပွားခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ပြည်တွင်လူခွင့်ရဲ့အခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ပါရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကရင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေကြားမှာမြန်မာစစ်တပ်ဟာအရသားတွေနေထိုင်တဲ့နေရာကိုလက်နက်ကြီးတွေနဲ့လက်လွတ်စပယ်ပစ်ခတ်ပြီးရွာသားတွေကိုတပ်ဖြတ်နေတယ်လို့စွပ်စွဲခံထားရပါတယ်။ဒီလိုပြစ်ခတ်မှုတွေကြောင့်အမျိုးသမီးနဲ့ကလေးတွေလည်းထိခိုက်ခံစားနေရတဲ့ဆိုတော့စစ်တပ်ဆွဆွဲခံထားရတဲ့လုပ်ရက်အပေါ်တပ်မှုတအူးကတော့မြင့်ဆိုထားပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက်ဆော်လော်တူကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။2020ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကရင်ပြည်နယ်အတွင်းမှာရှိတဲ့ KNU ထိန်းချုပ်တဲ့အနေအမြေတွေမှာ တိုက်ပွဲတွေကနေ့စဉ်ရက်ဆက်အချိန်မရွေးဆက်တိုက်ဖြစ်ပေါ်လာပါတယ်။အဲ့ဒီတိုက်ပွဲတွေဖြစ်ပေါ်လာတိုင်းစစ်ကောင်စီဘက်ကနေလက်နက်ကြီးတွေရန်တမ်းပစ်ခတ်တာမျိုးတွေအမြဲလှုပ်ဆောင်လေးရှိပါတယ်။အဲ့ဒီလိုလက်နက်ကြီးရန်တမ်းပစ်ခတ်မှုတွေကြောင့်ကြေးရွာတွင်နေအိမ်အဆောက်အဦတွေထိခိုက်ပျက်စီးတာတွေအိမ်မွေးတရစ္ဆာန်တေကြီးထိခိုက်မှုပြင်ဒေသခံပြည်သူတွေထိခိုက်သေဆုံးမှုတွေကိုဖြစ်ပေါ်လာစေတယ်လို့အဖွဲ့အစည်းတတိကထုတ်ပြန်ထားပါတယ်။ကရင်အမျိုးသမီးအဖွဲ့အစည်း KW ရဲ့ထုတ်ပြန်ချက်အရကတော့စစ်တပ်အာဏာသိမ်းချိန်ကစလို့လက်နက်ကြီးနဲ့မြင်မြှုပ်မှိုင်းတွေကြောင့်သေဆုံးသူ46ဦးနဲ့ထိခိုက်ဒဏ်ရာရသူ139ဦးရှိနေပါပြီ။ဒါ့အပြင်လူဦးရေ2000လောက်ဟာလည်းနေအိမ်စုခွာထွက်ပြေးနေရပါတယ်။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းကထီမူတာကျေးရွာမှာနေထိုင်တဲ့သက်18နှစ်အရွယ်နော်ဘလချူချူဟာလည်းစစ်တပ်ရဲ့လက်နက်ကြီးထိမှန်ပြီးတေဆုံးရသူတွေအထက်ကတယောက်ပါပြီးခဲ့တဲ့မက်လတတရအပတ်ကအိမ်သူအိမ်သားတွေစားဖို့ထမင်းထချက်တဲ့အချိန်မှာစစ်ကောင်စီပစ်ခတ်လိုက်တဲ့လက်နက်ကြီးကဦးခေါင်းကိုထိမှန်ပြီးနေအိမ်မိဖို့ကြောင့်မှာတယ်ပွဲချင်းပြီးတေဆုံးရတယ်လို့အမတ်ဖြစ်သူနော်အေဘဆောကပြောပါတယ်နော်ဘလချူချူတေဆုံးရတဲ့အတွက်ဖခင်ဖြစ်သူကစိတ်ထိခိုက်ပြီးဘာမှမလုပ်နိုင်ဘူးလို့သူကပြောပါတယ်
ကျေဘလုံးကြောရှိတော့ဝမ်းနေတယ်ကိုစုံဘလုံးလည်းမသိဘူးဝမ်းနေတော့ပဲဒီလားအဖေဆိုရင်လေဆီလည်းမသိသူဝမ်းနေတာပေါ့သူတမီသူချစ်တာပေါ့ပြောရပါလေသူတမီဘလည်းသူတမီတိမ်မစားသူကပေးပေးချင်တော့ပေါ့ပြောဥမာပြောသူကယောဂတို့ခုနဲ့စုံရလို့ရှိတမျိုးပေါ့သူကယောဂလည်းမဟုတ်ဘူးကွာတနေ့ကြီးသူကရရပဲလေရတယ
်ထီမူတာကျေးရွာနဲ့မှိုင်ဝက်လောက်ဝေးတဲ့အာရှလက်မကြီးတနေရာမှာအနှစ်မတိုင်ခင်က KNU ကအမျိုးသားအစည်းအရုံးလက်အောက်ခံ KNLA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲအသေးစားဖြစ်ပွားခဲ့ပြီးနောက်တနေ့မှတိုက်ပွဲဖြစ်ပွားရင်းမရှိပဲစစ်ကောင်စီကကြေးရွာကိုလက်နက်ကြီးနဲ့ငားချိန်ပစ်ခတ်တာဖြစ်ပါတယ်အဲ့လိုပစ်ခတ်မှုတွေကြောင့်နော်ဘလချူချူကတေဆုံးသွားခဲ့ရပြီးရွာသားနှုတ်ကလည်းထိခိုက်ဒဏ်ရာရတာကြောင့်ဖမ်းအစည်းရုံကိုပို့ဆောင်ထားရပါတယ်ပြီးခဲ့တဲ့မက်လအတွင်းကစစ်ကောင်စီကကြေးရွာတဲကိုလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံရွာသား25ဦးတေဆုံးပြီး33ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU တတင်းမှန်ပြန်ကြားရေးအဖွဲ့ကနေသိရပါတယ်။အဲ့ဒီအထက်မှာအသက်2နှစ်အရွယ်ကလေးကနေ14နှစ်အရွယ်ကလေးတွေနဲ့ကိုုံဆောင်မိခင်တွေလည်းတေဆုံးဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်တေဆုံးသူတွေကအမျိုးသားထက်အမျိုးသမီးဦးရေပိုများပါတယ်။ဘာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်မှုများတာပါလဲ။အမျိုးသမီးနဲ့ကလေးငယ်တွေကိုငင်ဆောက်ရှောက်တဲ့အဖွဲ့ဖြစ်တဲ့ကရင်အမျိုးသမီးအစည်းအရုံးKW အတွင်းမှုနော်ကညော့ပေါကဒုတ်တန်ကိုခုလိုပြောပါတယ
်အာလချရတလက်တပတ်ချီပါခွေအချက်ကြောင့်မနော်အဝတိနေနေအဝဲ
စိတ်ပွင့်တွေကြမှာပြေလွှမ်းနေတဲ့အခြေဆိုရင်သူတို့ကမျက်စံစွာမပြေလွှမ်းနိုင်ဘူးအိမ်မှာကြာရှိနေရတာများတယ်နော်ပြေလွှမ်းနေတဲ့အချိန်မှာသူတို့တွေကအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ပြေးပုံနေရလို့နည်းနည်းကြည့်ထိရလေအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ထိတယ်ဒီလိုပြေးဆောင်နေရတဲ့အချိန်မှာကိုယ်ဝန်ဆောင်အမျိုးသမီးတွေအတွက်အယံတနာဖို့ကောင်းတယ
်စစ်ကောင်စီတပ်ဖွဲ့ဝင်တွေကကြေးရွာအတွင်းလက်နက်ကြီးတွေပစ်ခတ်မှုတစ်ခုတည်းသာမကသူတို့ဝင်ရောက်တက်ဆွဲထားတဲ့ကြေးရွာတွေအတွင်းမှာလည်းဒေသခံတွေရဲ့ပစ္စည်းဥစ္စာအိမ်မွေးတိရစ္ဆာန်ငွေကြေးတွေနဲ့အိမ်အဆောက်အဦများကိုလည်းဖြစ်စီသွားပါတယ်စစ်ကောင်စီရဲ့တပ်မှုတူကကရင်လက်နက်ကင်တွေကရွာသားတွေလိုအသွင်ယူနေထိုင်ကြတယ်လို့ဆွဆွဲပြောဆိုထားပါတယ်သူရဲ့နာမည်ကိုဖော်ပြမှာမဟုတ်ပဲအသံကိုလည်းပြောင်းလဲအသုံးပြုထားပါတယ
်ဟိုရွာသားကိုပြစ်ချတယ်တော့မဟုတ်ဘူးဒီရွာတွေထဲမှာဗျာအကုန်လုံးကဗျာတိုင်းရင်းသားတွေဖြစ်တယ်သူတို့လူမျိုးတွေဖြစ်တယ်ပြစ်တဲ့ခါကျတော့ဒီရွာထဲမှာပဲအကုန်လုံးကအဆောင်ဖုံးကွယ်ပြီးနေကြတာပေါ့နေကြတဲ့ခါကျတော့အဲ့ရွာထဲမှာလည်းအဲတချို့တဝက်ကလည်းကြံကြလိမ့်မယ်ကြံကြရမှာဖြစ်တဲ့အတွက်သူတို့လက်လုံးတာလည်းတစ်ဖွဲ့ပေါ့ကြံခဲ့တဲ့ဖွဲ့လည်းတစ်ဖွဲ့ပေါ့အဲ့လိုမျိုးဖြစ်တဲ့အတွက်အဲ့ဒီရွာထဲဘက်ကိုပြစ်ခတ်လိုက်လို့ရှိရင်သူတို့ကိုလာပြီးတော့မှဟိုချောင်းချောင်းပြစ်ခတ်တာတွေမဖြစ်နိုင်တော့ဘူးဆိုတဲ့ဤရွေချက်နဲ့လောက်တာပေါ့အဲ့လိုမျိုးအဲ့ရွာထဲဆိုတာကတော့လက်နက်ကင်ဖွဲ့စည်းကတော့သူကဟိုဘယ်လိုပြောမလဲအတင်ပြောင်းမိနေတာဖြစ်တဲ့အတွက်လုံလုံတဲ့နေရာမှာနေကြတာပေါ့နော်နေကြတဲ့ခါကျတော့သူကတော့ထိဖို့ခဲရင်းတာပေါ့ခဲရင်းပြီးတော့မှရွာသားဆိုတော့ချင်းပြောရင်ဘယ်လိုပဲပြစ်ခတ်မှုဖြစ်ဖြစ်နေစေသူကတော့ဘာမှတုံတုံဆေးဆေးလည်းနားမလဲတာဖြစ်တဲ့ခါကျတော့သူကပုံမှန်ပဲတောင်းရသွားပြရှိတာသူကရွာထဲကိုပြစ်ခတ်တဲ့အခါမှာရွာထဲကဘာတို့မျိုးအောင်လို့တွေ့တည်နိုင်တာပေါ့ဟုတ်လောလောဆယ်တော့စခန်းမှာရှိမှဆိုရင်တော့စခန်းအကြီးဆုံးပါပေါ့အကြီးဆုံးကနေပြီးတော့မှပဲအေးပြစ်ကွာနေတော့ရွာထဲကနေပြီးတော့ဟိုလုတ်ပါဆိုအဲ့လိုမျိုးပြောတာများပါတယ်ဟိုထက်ကတော့ချင်းပြောရင်တော့ဘယ်ဦးပြစ်ဘယ်ဦးပြစ်တယ်တော့သူကအဲ့လိုပြောတာတော့မရှိဘူးဒါပေမဲ့အလူရှိတဲ့နေရာဆိုပြစ်ပေါ့အဲ့လိုမျိုးတော့ရှိတာပေါ့ဟုတ
် KNL ပြောရေးဆိုခွင့်ရှိသူတူကတော့ဒီဆွဆွဲချက်ပေါ့ညှင်းဆိုထားပြီးသူတို့အဖွဲ့အစည်းဟာစီးရေးဆိုင်ရာစီမင်းစည်းကမ်းတွေကို လိုက်နာတယ်လို့လူသားတိုင်းအသုံးပြုတာမလုပ်ဘူးလို့ပြောပါတယ်။ဒါအပြင်သူတို့ရဲ့တပ်ဖွဲ့တွေဟာလည်းရွာပြင်မှာပဲထားရှိတယ်လို့ထက်လောင်းပြောဆိုထားပါတယ်။ကရင်နဲ့မြန်မာအစိုးရတပ်ဖွဲ့တွေဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီး1940ပြည့်နှစ်လွန်ကာလတွေကပဋိပက္ခတွေဖြစ်ပွားခဲ့တာဆယ်စုနှစ်များစွာရှိခဲ့လာပါပြီ။ဒါပေမဲ့လည်း2010ခုနှစ်မှာ KNU ဟာအစိုးရနဲ့အပြစ်ခက်ရစ်စဲရေးလက်မှတ်ထိုးထားခဲ့ပါတယ်2015ခုနှစ်မှာတော့အစိုးရရဲ့တနိုင်ငံလုံးပြစ်ခက်တိုက်ခိုက်မှုရစ်စဲရေးသဘောတူညီချက်စာချုပ် NCA ကိုလက်မှတ်ထိုးထားပြီးလွှမ်းမိုးမှုအရှိဆုံးနဲ့အကြီးမားဆုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်လာပါတယ်ပြန်လည်ထူထောင်ရေးကာလဖြစ်တဲ့2010ခုနှစ်ကနေ2020အထိကရင်ပြည်နယ်မှာထိတွေ့တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပြည်ခဲ့တဲ့နှစ်နိုင်ငံအာဏာသိမ်းခံလိုက်ရတဲ့နောက်မှာတော့ပူပြီးပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပါတယ်ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစင်တွေမထိခိုက်အောင်လက်နက်ကင်တပ်ဖွဲ့ဝင်တွေအနေနဲ့ကြေးရွာတွင်ပစ်ခတ်မှုတွေကိုရှောင်ကြည့်ဖို့အထူးလိုအပ်တယ်လို့နော်ကညော့ဖော့ကပြောပါတယ်
တိုက်ပွဲဖြစ်တော့မယ်ဆိုရင်နှစ်ဖက်အဖွဲ့တွေကကျင်းရွာတွေကိုရှောင်ကြဉ်ရမယ်။ဒီလက်နဲ့ကြိုက်တက်ဖွဲ့တချို့တော့တိုက်ပွဲဖြစ်တော့မယ်ဆိုရင်ဒေသခံရွာသားတွေကိုကြိုတိပေးရှာခိုင်းတာမျိုးလှုပ်ဆောင်မှုတွေကိုတွေးရတယ်။စေကောင်းစီဘက်ကတော့ဒါတွေလှုပ်ဆောင်တာမတွေးရဘူး။နောက်သူတို့တင်လာတဲ့ရစ်ခံကားတွေလမ်းမှာဖျက်တိုက်ခံရရင်ဒေါသထွက်ပြီးကျင်းရွာတွေကိုပဲလက်နဲ့ကြိုက်ပစ်ခတ်မှုတွေလုပ်တယ်စစ်ကောင်စီကလက်နက်ကင်အဖွဲ့တွေနဲ့ပြည်သူတွေကိုအတူတူပဲသဘောထားယူစားပြီးပြစ်မှတ်ထားတိုက်ခိုက်နေတယ်။ဒါတွေကတိုက်ပွဲစီမင်းစည်းကမ်းတွေကိုချိုးဖောက်နေတာဖြစ်တယ
်။စစ်တပ်အနေနဲ့ပြည်သူလူထုကိုတတ်တာတွေဟာပြစ်မှုဥပဒေကိုချိုးဖောက်တာဖြစ်ပြီးချိုးဖောက်သမျှတွေကို IKO နိုင်ငံတကာရောက်ကရင်အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေကိုပေးပို့ပြီးအဲ့ဒီကမှတ်တဆင့်နိုင်ငံတကာအဖွဲ့အစည်းတွေရောက်အောင်လှုပ်ဆောင်နေတယ်လို့ KBLO ကဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းပြည်သူလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်ဖမ်းဆီးတာတွေကြောင့်လက်ရှိအချိန်ထိတိုက်စုံးသူဟာမြန်မာတိုင်းနယ်လုံးမှာ1995ဦးထိရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AFP ကဧပြီလ25ရက်နေ့ကထုတ်ပြန်ထားပါတယ်။2020ခုနှစ်ဖေဖော်ဝါရီလကစလို့ဖမ်းဆီးအကျဉ်းချခံရသူဦးရေ13354ဦးနဲ့ဝရမ်းထုတ်ခံရတဲ့ဦးရေကတော့1992ရှိတယ်လို့လဲ AAPP ရဲ့အချက်လက်တွေကသိရပါတယ်ညီမတယောက်ဆုံးရှုံးလိုက်ရတဲ့ non episode ဖော်ကတော့
ဘာလို့ဘယ်လိုမလို့ရှင်ရတော့ဝင်တိုင်းမဲ့သူတို့တိုက်ပွဲဘလို့လဲသူတို့ပြက်လက်မရက်ဘလို့ခုရွာတော့မှရွာလဲမှသူတို့ပိတ်ထားမလားအဲ့ဖြစ်တာသူတို့ပိတ်တာညီမတို့ရွာလဲဗလဲတိုက်ပွဲတစ်ခဏဖြစ်တယ်နော်ဘလို့ခုအပြေးကြတော့မှအတက်ပွဲလည်းမလို့ဒီတော့ဘူးနော်ခိခိုင်းလူလည်းရှိတယ်တချို့ကလေးရောလူကြီးရောပေါ့ထွက်ပြေးလူရောပြေးနေကြမှနေလူရောကြံ့လူရောကြံ့ကျော်အမိသားစုနဲ့စကူလူရှိဘလို့မူရာထက်ကိုဟိုလည်းပြောလို့မတက်တော့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးအတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတိယစီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။အပတ်စဉ်ဒုတိယစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ကင်းရေဒီယိုစီစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုပဲ VOA မြန်မာပိုင်းစီစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောရရှင်တို့အနေနဲ့ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုဝေဖန်အကြံပြုစာတွေပေးပို့နိုင်ကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင် VOA American တန်ရဲ့2022ခုနှစ်မေလ10ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24 50 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းစီစဉ်မှာတော့တပတ်အတွင်းမြန်မာသတင်းများစူးစီးချက်နဲ့ကမ္ဘာသတင်းများစူးစီးချက်တို့ကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်American ပြည်တော်စုမှာ Republican Party အမတ်အများစုရရှိတဲ့ပြည်နယ်ဆယ်ခုကျော်လွှတ်တော်တွေမှာလိန်အသွင်ပြောင်းရေးကိုခက်ခဲအောင်ဥပဒေတွေကိုပြဋ္ဌာန်းလာပါတယ်။တချို့ပြည်နယ်တွေကတော့ဒီလိုလိန်အသွင်ပြောင်းတာကိုပဲရာဇဝတ်မှုတစ်ခုလို့သဘောထားဆောင်ရွက်လာကြပါတယ်။ California ကလုတ်ခဲ့တဲ့အတိုင်း Democrat Party အများစုရှိတဲ့ပြည်နယ်ဆက်ရှိပြည်နယ်ကတော့အဲ့ဒီလိုလိန်အသွင်ပြောင်းလူငယ်တွေနဲ့မိသားစုတွေကိုကူညီမဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့ကြိုးစားနေကြပါတယ်။လင်းအသွင်ပြောင်းသူများရဲ့အခွင့်အရေးနဲ့ပတ်သက်ပြီးမြန်မာအမေရိကန်ရုပ်ရှင်သရုပ်ဆောင်ခရစ်စီယန်နဲ့ဥတည်မောင်တန်းတွေ့ဆုံတင်ပြထားပါတယ်ရှင
်ဒီမိုကရေစီနဲ့လူ့အခွင့်အရေးလို့ပြောလို့ရှိရင်လှမ်းကြည့်ကြရတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုဟာထိတ်ဆုံးကပါဝင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ဒါပေမဲ့အခုထက်ထိတော့ဂျုံကန်နေဆဲဖြစ်တာကိုဒီပတ်ထိတ်တန်းကိုတက်လာတဲ့သတင်းတွေကပြသနေပါတယ်အမျိုးသမီးခွင့်ရေးတွေထဲမှာတားဖြတ်ချခွင့်ဟာ liberal war ရဲ့အရေးကြီးတဲ့အမျိုးသမီးအခွင့်အရေးတစ်ရပ်ဖြစ်ပါတယ်အဒီလိုပဲအင်္ဂလိပ်လို transgender rights လို့ပြောကြတဲ့လိင်သွင်းပြောင်းသူများရဲ့အခွင့်အရေးဟာလည်း liberal war ရဲ့အရေးကြီးတဲ့လူခွင့်ရေးတစ်ရပ်ဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာပြည်အောင်စုတွတ်တော်နေကဥပဒေပြဋ္ဌာန်းနိုင်တယ်လို့ပြည်내တွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းနိုင်ပါလေသူတို့ရဲ့လုပ်ပိုင်ခွင့်အာဏာနယ်ပယ်ကိုဖွဲ့စည်းပုံအခြေခံဥပဒေအရခွဲခြားသတ်မှတ်ထားပါတယ်လက်တွေ့ဆောင်ရွက်ကြရရမှာအာဏာသိမ်းမှုနဲ့ပတ်သက်ပြီးအငင်းပွားလာကြတဲ့အခါမှာအမှုပေါ်မှာလိုက်ပြီးတော့ဆိုင်ရာအဆင့်တရားရုံးတွေကအဆုံးဖြတ်ပေးရပါတယ်အဓိကနေမကျေနပ်ကြလို့အစင့်စင့်တက်လာကြတဲ့အခါဘိုတရားလွတ်တော်ချုပ်ကနောက်ဆုံးအဆုံးဖြတ်ပေးရပါတယ်အမေရိကန်နိုင်ငံမှာလူခွင့်ရေးအတွက်လှုပ်ရှားကြတဲ့အခါမှာဒီဖွဲ့စည်းတည်ဆောက်ထားပုံတွေကနေလှုပ်ရှားကြရတာပါအမေရိကန်နိုင်ငံရေးကိုရပူကအားဖြင့်ပြောမယ်ဆိုရင်ဒီမိုကရက်ပါတီက liberal war ကိုဆွဲခိုင်းပြီး republican ပါတီကတမျိုးကြစင်နာယူဆတွေကိုဆွဲခိုင်းတတ်ပါRepublican Party ကအားကောင်းတဲ့ပြည်နယ်တွေမှာ liberal အယူဆကိုပိတ်ပင်ဟန်တားတဲ့ဥပဒေတွေပြဋ္ဌာန်းကြတယ်လို့ပဲ Democrat တွေအားကောင်းတဲ့ပြည်နယ်တွေမှာ liberal အယူဆခြေခံတဲ့ဥပဒေတွေကိုပြဋ္ဌာန်းတတ်ကြပါတယ်ဒီပတ် Democracy လူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာလိင်သွင်းပြောင်းသူများရဲ့အခွင့်အရေးဆိုင်ရာနိုင်ငံရေးအပြတ်မှုအကြောင်းကိုတင်ပြချင်ပါတယ်ကိုယ်တိုင်လိင်သွင်းပြောင်းသူတယောက်ရဲ့အတွေ့အကြုံနဲ့ထင်မြင်ချက်ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့ကယ်လီဖိုးနီးယားပြည်နယ်မှာအခြေချနေထိုင်တဲ့မြန်မာအမေရိကန်ရုပ်ရှင်တယောက်ဆောင်ခရစ်စီအောင်ပဲဖြစ်ပါတယ်။ Republican ကြီးစိုးနေတဲ့ပြည်နယ်တွေမှာလိင်သွင်းပြောင်းလိုကြတဲ့ကလေးလူငယ်တွေလိင်သွင်းပြောင်းကြတဲ့သူတွေကိုဟန်တားတဲ့ဥပဒေတွေကိုပြည်နယ်ဥပဒေတွေဖြစ်နေပြဋ္ဌာန်းလာကြပါတယ်။ဒါကြောင့်ပြန်လည်တရားစွဲဆိုတာတွေတရားထုတ်တော်ချုပ်ကိုရောက်ရှိနေတဲ့အမှုတွေအားလည်းအတော်လေးများတော့ပါတယ်။အဲ့ဒီလိုလိင်အသွင်ပြောင်းလိုကြတဲ့ကလေးတငယ်လူငယ်တွေကိုဟန်တားတဲ့ဥပဒေတွေကိုပြဋ္ဌာန်းကြတဲ့အခါမှာအဲပမာအားဖြင့်လိင်အသွင်ပြောင်းကိစ္စကိုအတန်းထဲမှာမဆွေးနွေးရဆိုတာမျိုးပြီးတော့လိင်အသွင်ပြောင်းလိုတဲ့အတွက်ကြောင့်မို့လို့စိတ်ကူးတာမှုခံယူခွင့်မရရှိအောင်အပြဋ္ဌာန်းတာမျိုးလိင်အသွင်ပြောင်းကြတဲ့ကလေးတွေရဲ့မိဘတွေဟာကလေးရဲ့ဆန္ဒအတိုင်းလုပ်ပေးတာကိုကကလေးခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့မိဘတွေပေါ်မှာစုံစမ်းစစ်ဆေးအရေးယူနိုင်အောင်ဥပဒေတွေပြဋ္ဌာန်းထားတာပြုပေါ့နော်အဲတချို့ပြည်နယ်တွေမှာတော့နေအသွင်ပြောင်းကြတဲ့ကလေးတွေကိုမိဘတွေနဲ့အတူမထားဘဲနဲ့တခြားစောင့်ရှောက်နိုင်တဲ့နေအိမ်ကိုပို့ထားတာမျိုးဒါမှမဟုတ်ကလေးကလူငယ်တွေရဲ့ခေဟာတွေကိုပို့တာမျိုးဒါပြည်နယ်တွေမှာဥပဒေတွေပြဋ္ဌာန်းကြပါတယ်နော်တချို့ပြည်နယ်တွေမှာတော့ လိမ်ပင်ပြောင်းရတဲ့ကလေးတွေအနေနဲ့အောက်စားတင်းတွေမှာပါဝင်ကစားဝင်မရအောင်ပိတ်ပင်တာမျိုးတွေပါတွေ့ရပါတယ်ဆိုတော့
ဟုတ်ကဲ့မိကလာဝင်က
တွေကပြတ်ထန်းထားတာနဲ့ပတ်သက်ပြီးမက်ခရစီအနေနဲ့ဘယ်လိုမြင်ပါလဲ
Republican တွေ Conservative တွေကဒီတင်းကျပ်တဲ့ဟိုလိမ်ပြောင်းထားတဲ့အသူတွေအပေါ်မှာ LGBTQ အပေါ်တွေမှာတွေအောင်တင်းကျပ်တဲ့ဥပဒေတွေတခိုးတော့ကတည်ဆဲဥပဒေတွေကသူတို့ကပြန်လည်ပြီးပြောင်းပြင်နေတာတွေ့ရပါတယ်အဲ့တော့ခရစ်စီအမြင်ကတော့ဟိုခရစ်စီတို့ LGBT community အကောင်တော့စီစဉ်လုံးလို့ရှိရမယ်ရတဲ့အခွင့်အရေးကိုရနိုင်တဲ့နေရာနေပြီးတော့တောင်းဆိုဖို့ကတော့ခရစ်စီတို့ LGBT community အကောင်လုံးရဲ့တာဝန်ဖြစ်တယ်လို့ခရစ်စီထင်တယ်ဒါပေမဲ့အဲ့ဒီနေရာမှာလိုအပ်ချက်လေးတွေကတော့ရှိတာပေါ့လေတချို့နေရာမှာ transgender ရဲ့စိတ်ခံစားမှုတွေ LGBTQ ရဲ့စိတ်ခံစားမှုတွေကိုလစ်လူရှိထားတဲ့နေရာတွေကိုလူတော်များကသတိမထားမိပါဘူးအဲ့ဒါလေးကတော့ Chrissy point out လုပ်ချင်ပါတယ
်ဟုတ်ကဲ့ဟုတ် Chrissy အနေနဲ့မြန်မာနိုင်ငံမှာတုံးမှာကောခက်ခဲတွေဘာတွေကြုံခဲ့ရလဲ
မြန်မာနိုင်ငံမှာတော့ Chrissy ကဟိုတိတ်မတိသေးဘူးလို့ပြောရမှာပေါ့လေခရစ်စတီးယာန်မြန်မာပြည်မှာတော့ဟိုရိုးရိုးပဲတိတ်ပြီးတော့ LGBT မဖြစ်သေးဘူးပေါ့
ဒါဆိုလို့ရှိရင်ဒီအမေရိကရောက်သွားတဲ့အခါမှာလဲ
ဟုတ်ကဲ့
ဒီလိုစိတ်တွေဖြစ်ပေါ်လာတဲ့အတွက်ကြောင့်မို့လူဖွဲ့စည်းတဲ့မှာကြုံတွေ့ရတဲ့အခက်အခဲတွေပေါ့ရှိတာ
အော်ဟုတ်ကဲ့အဲ့ဒါတွေကတော့ရှိပါတယ်ပထမတော့ကိုယ်တငယ်ချင်းတွေကိုကိုယ်ဘယ်လိုပြောရမလဲကိုယ်မိဘဆွေမျိုးတွေကိုဘယ်လိုပြောရမလဲအဲ့ဒါကြီးကတော့ခရစ်စတီးယားန်အဓိကဟို challenge လို့ပထမဦးဆုံး challenge လို့ပြောရမှာပဲပေါ့ဒီလိုအခြေအနေတစ်ခုကိုရောက်ပြီးတော့စိတ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်အဲရုပ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်အဲ့တော့သူတို့ကိုဘယ်လိုပြောမလဲသူတို့ကငါ့ကိုဘယ်လိုလက်ခံမလဲအဲ့ဒါလေးတွေကတော့ Chrissy အတွက်ဟိုအခက်အခဲတွေလို့ပြောရမှာပဲ Chrissy က privacy ကိုတန်ဖိုးထားပါတယ် transgender လို့ပြောလို့ရှိရင် Chrissy အနေနဲ့လုံလောက်တယ်လို့ဟို Chrissy ယူဆပါတယ်နောက်ပိုင်းဆိုလို့ရှိရင်ဒီ government နဲ့ဆိုင်တဲ့ဟိုဖွဲ့စည်းတွေ now ယုံနေပါတွေမှာ question တွေဖြစ်လို့ရှိရင် male female အာသာလို့ထားထားတယ်အာသာဆိုတဲ့နေရာလေးကိုထည့်လာတယ်အဲ့တော့ Chrissy ကကိုယ့်ကိုယ်ကိုအာသာနေရာမှာပဲထားထားလိုက်တယ်ပေါ့
မြန်မာပြည်ကနေမိတ်ဆွေတွေရောတာတော်ဖြစ်တာမျိုးတွေเนาะတုတ်ပြန်တာမျိုးတွေဘယ်လိုများကြုံရလဲပေါ့
ဟိုတော့ကရုပ်ကတယုတ်အခုကရုပ်တယုတ်ဆိုတော့ပြောင်းလဲပြောင်းလဲမှုတွေပေါ့လေပြောင်းလဲမှုတွေဆိုတော့တကယ်ချင်းအချင်းချင်းနောက်ကျပြောင်းကြရလေရှိတယ်တချို့ကလည်း comfortable ဖြစ်တယ်တချို့ကလည်းကိုယ်နဲ့ပေါင်းရမှာ comfortable မဖြစ်ဘူးတတ်တတ်တတ်မဖြစ်ဘူးသူတို့ကိုယ်နဲ့ပေါင်းရလို့သူတို့ရဲ့ဘယ်လိုပြောရမလဲသူတို့ရဲ့အတိုင်းအဝိုင်းမှာသူတို့သူများတွေကဘယ်လိုပြောကြရမလဲအဲ့လိုမျိုးလေးပေါ့လေဒီ transgender တယောက်ကိုဟို transgender တယောက်တော့မဟုတ် LGBT တယောက်နဲ့ဒီလိုပေါင်းရင်းဆက်ဆံမှာအခုအထိအမေရိကန်မှာကတော့ဒီမှာအထွေထွေရေးတော့ပဲတိတ်ပြီးတော့အဲ့လောက်ကြီးမဟုတ်ဘူးဒါပေမဲ့အဲတချို့နိုင်ငံတွေမှာဆိုရင်ဒါလေးတွေကအခက်အခဲလေးလို့ပဲခက်ခဲလေးဖြစ်နေတယ်လို့ပဲမြင်ပါတယ်အမေရိကန်မှာလည်းကိုယ်မြန်မာတငယ်ချင်းတွေအချင်းချင်းမှာလည်းအဲ့အမျိုးကြီးရှိနေတော့မှာပဲ
ဟုတ်ကဲ့အကြသိခင်ကလူမှုစာမျက်နှာပေါ်မှာဆိုလို့ရှိရင်ဗုဒ္ဓဘာသာဆရာတော်ကြီးတပါးပေါ့နော
်ဟုတ်ကဲ့
ဒီလိုနော်လိန်သတ်မှတ်ချက်ကိုယ့်ကိုယ်ပြောင်းတဲ့ကိစ္စတွေဟာရှုပ်ချစရာအထင်သေးစရာကိစ္စတခုလို့ပြောဆိုသွားတာလေးလေကြားအောင်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့ခစီဘလိုများတုံ့ပြန်ညင်းလဲ
ဘာသာရေးကတော့ဟိုတိတ်ပြီးတော့မဆက်ပစ်ချင်ပါဘူးအန်ကေဘာသာရေးကအမတန်မှ sensitive ဖြစ်ပါတယ်အဲ့ဒီရဒါပေမဲ့ဗုဒ္ဓဘုရားဗုဒ္ဓဘာသာရဲ့အကြီးကမန္တန်ကဘာလဲဆိုခရစ်စီနားလဲသူပြောပြရင်တော့မီသီမာဘရီဘရာပဲပေါ့လေအကုန်လုံးကိုလိုက်ရောညီချွေတာနဲ့ဟိုနေထိုင်ပေါင်းတင်ဆက်ဆံနိုင်လို့ရှင်တော့အကောင်းဆုံးပဲပေါ့ဒါခရစ်စီတို့ကလည်းလူသားတွေကလူတယောက်ဖြစ်တဲ့အတွက်ကိုလည်း transgender ကိုက LGBTQ community ဆိုပြီးအခွင့်အရေးအထူးအခွင့်အရေးတွေလည်းတောင်းနေရမှာမဟုတ်ဘူးတာမန်လူအခွင့်အရေးတွေပဲခရစ်စီတို့ကမရတဲ့အတွက်ရအောင်တောင်းနေကြတာဒီလောက်ပါပဲ
တာမန်လူအခွင့်အရေးလို့ပြောတာကဘလို့ခွင့်အရေးမျိုးမခရစ်စီဆိုလိုချင်တာ
တာမန်လူတယောက်ရရှိခံစားနေတဲ့ human right တွေအကုန်လုံးက transgender right နဲ့တူတူပါပဲ LGBT right နဲ့လည်းတူတူပါပဲအဲ့တော့for example အန်ကေရနေတဲ့အခွင့်အရေးနဲ့ခရစ်စီရနေတဲ့အခွင့်အရေးကဒန်းလူကြီးမှဖြစ်ရမယ်အဲ့လိုသဘောမျိုးပဲပေါ့
မြန်မာပြည်မှာရောအဲ့ဒီလိုအခွင့်အရေးကဒန်းတူတယ်လို့ယူဆတာလား
ဒီမှာဒီမှာတော့ဒီဟို gay marriage ဆာမှာလုံးလို့မရသေးဘူးလေအဲ့ဒီ law ကလည်း poor British letter ထဲက law ကဥပဒေပဲမပြင်သေးဘူးဆိုတော့ဒါကတော့ဗမာပြည်ကတော့ aways dlgbt အခွင့်အရေးတွေအကုန်ရဖို့အတွက်က away ရှောက်နှံအောင်မှာပါ
အခုလို့ကိုယ့်အတွေ့အကြုံရပါနော်ဖြတ်တန်းရတဲ့အတွေ့အကြုံရပြောလို့ရှိရင် transgender ကလေးမိဘတွေပဋိထားမဲ့အချက်တွေပေါ့နော
်ဟုတ်ကဲ့
ဘာတွေရှိလဲနော်ဘယ်လိုမျိုးကြံပြပေးခြင်းလဲ
ဟုတ်ကဲ့ခရစ်စတီနားလေဒီလောက်ပြောရမယ်ဆိုရင်တော့ကိုယ့်မိဘတိုင်းရပေါ့လေဘာသူမဆိုပေါ့ကိုယ့်သားသမီးရအိမ်မှာတစ်ခုခုသူတို့ရဲ့ behavior တွေပါတစ်ခုခုပြောင်းလဲနေမယ်ကိုယ်သားကယောက်မိန်းကလေးတွေနဲ့ပဲပေါင်းနေမယ်ယောက်ျားလေးတငယ်ချင်းတွေနဲ့မပေါင်းဘူးကိုယ်သမီးကမိန်းကလေးတငယ်ချင်းတွေနဲ့ပဲပေါင်းမယ်ယောက်ျားလေးတငယ်ချင်းတွေနဲ့မပေါင်းဘူးအဲ့လိုမျိုးတွေပေါ့သူကသားသမီးရဲ့လိုအပ်ချက်တွေကိုညှိနှိုင်းတင်တယ်ပေါ့လေအဲ့တော့သားသမီးလည်းစိတ်ချမ်းသာမယ်မိဘလည်းစိတ်ချမ်းသာမယ် win-win situation သဘောမျိုးပေါ့ခင်ဒါပေမဲ့တစ်ဖက်ဆောင်းနေအရန်ပဲကိုယ်သားသမီးကို control လုပ်မယ်ဆိုရင်တော့အဲ့ဓာရီကတော့ဟိုသူကကိုမမျှော်လင့်တဲ့အခြေအနေတွေကိုရောက်နိုင်တယ်လို့တော့ဖြစ်စီအသုံးသက်သုံးသက်ပါတယ
်ဟုတ်ကဲ့ဟိုနှိုင်းရှင်မှုရသဘောရပြောရလို့ရှိရင်နော်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံရဲ့လူဖွဲ့စည်းရလဲအမေရိကန်နဲ့ရှင်လိုက်လို့ရှိရင်နှိုင်းရှင်မှုရပို့ပြီးရှေးရိုးဆန္ဒရှိတယ်အဆင်လာကိုလေးစားလိုက်နာကြတော့လဲပို့ပြီးများတယ
်ဟုတ်ကဲ
့အဲ့ဒီလိုအခြေအနေမှာမြန်မာနိုင်ငံကနိုင်ငံရေးသမားတွေကိုဘယ်လိုများပြောချင်တယ
်ဟုတ်ကဲ့ခရစ်စတီနည်းနဲ့ပြောချင်တာမြန်မာပြည်ကနိုင်ငံရေးသမားတွေရောနိုင်ငံရေးပါတီတွေရောအခုဟိုစစ်တပ်ကလူတွေရောတခြားနိုင်ငံရေးအဖွဲ့အစည်းရောအကုန်လုံးပေါ့အားလုံး LGBTQ ဆိုတဲ့စကားကိုသူတို့ဘက်က officially ထုတ်ပြောတာကိုကြားချင်ပါတယ်။နောက်ပြီးတော့သူတို့ဒီ LGBTQ တွေအတွက်သူတို့ရဲ့ဟို policy တွေသူတို့ရဲ့ဟိုသူတို့ရဲ့အားပေးစကားတွေအဲ့ဒါတွေကိုလည်းခရစ်စတီကြားချင်ပါတယ်။နောက်ပြီးတော့ဒီ LGBTQ တွေအတွက်ဟိုအားထားရမယ်ဒီassociation တွေ support group တွေဒီ scholarship group တွေအဲ့ဒါတွေအကုန်လုံးလည်းခရစ်စီယာဟိုအဲ့ဒီအဖွဲ့အစည်းတွေကဘလို့ထူထောင်ပေးမလဲဘလို့ပံ့ပိုးပေးမလဲဒီ LGBTQ community တစ်ခုလုံးကို next level ပေါ့ပုံမတိုးတက်ကောင်းမနဲ့ဒီ trans LGBTQ community ဖြစ်အောင်သူတို့အနေနဲ့ဘယ်လိုလုပ်ပေးမယ်ဆိုတဲ့စကားတွေကိုခရစ်စီကြားချင်ပါတယ်။ဘာလို့လဲဆိုတော့ခရစ်စီတခါမှမကြားခဲ့ရလို့ပဲ
။ဟုတ်ကဲ့ဟိုအများကြီးကျေးဇူးတင်ပါတယ်မာကက်စ
်ကန
ော်
ဟုတ်ကဲ့တွေ့ရမှာတပါတယ်နောက်လည်းတွေ့ပါဦးမယ်ဟုတ
်ကဲ့ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့အခု transgender rights ကိုပြောတဲ့နေအတွင်းပြောင်းပုဂ္ဂိုလ်များရဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးရှင်နေခဲ့သူကတော့ Hollywood မှာအခြေချနေထိုင်နေတဲ့မြန်မာအမေရိကန်ရုပ်ရှင်ပြုဆောင်ဟုတ်ကဲ့ဆီအောင်ဖြစ်ပါတယ်ကျွန်တော်တို့တော့မှာ
ဥတ္တမောက်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြန်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့တပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းများစုစည်းတင်ပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်အာနာသိန်းဖိနှိပ်မှုတွေကြားကသတင်းမှန်တင်ပြဖို့မြန်မာသတင်းထောက်တွေဘလို့ကြိုးစားနေကြရပါသလဲလူသားချင်းစာနာမှုဆိုင်ရာအာဆီယံဆွေးနွေးပွဲကျင်းပခဲ့တဲ့အကြောင်းပါဝင်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့တင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံထဲကိုထိုးချသွားတယ်လို့နေစီမချသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်တဲ့ကြားသတင်းလွတ်လပ်ခွင့်2022ခုနှစ်အစည်းအဝေးမှာပြောထားပါတယ်2023ခုနှစ်အတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်မီဒီယာအခွင့်အရေးဟာ10နှစ်စာနှောက်ဆုတ်သွားပြီးတော့သတင်းထောက်တွေဖန်စီခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတယ်လို့ပဲသတင်းမီဒီယာအများပြားဟာလည်းပြပကိုပြန်ပြီးတော့ထွက်ခွာနေကြတာပါအဆင့်140မှာရှိနေခဲ့တဲ့မြန်မာသတင်းလွှတ်လပ်ခွင့်ဟာစစ်ကောင်စီလက်အောက်မှာတော့အဆင့်186ကိုကျဆင်းသွားပြီးကမ္ဘာမှာသတင်းသမားအကျဉ်းသားအများဆုံးနိုင်ငံတစ်ခုဖြစ်လာပါတယ်။ RSF ရဲ့အစည်းအခမ်းအစအရမြန်မာနိုင်ငံရဲ့အောက်မှာကတော့မြောက်ကိုရီးယား၊ Eritrea, Iran နဲ့ Turkmenistan နိုင်ငံ၄နိုင်ငံပဲကျန်ရှိပါတော့တယ်။
မြန်မာနိုင်ငံအတွင်းကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အတီးဒုက္ခရောက်နေသူတွေတိမ့်ချီတိုးလာချိန်မှာပဲမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတပြေးညီပေးရနိုင်ရေးအတွက်အာဆီယံလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာမေလ6ရက်နေ့ကဆွေးနွေးခဲ့ပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဘရက်ဆွန်ခွန်နဲ့အာဆီယံတွင်းရေးမှူးချုပ်ဒါတိုလင်းကျော့ဟွိုင်တို့က စည်းဝေးကိုကမကထလုပ်ကျင်းပတာမှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်ခဲ့ပါတယ်။ဒီအာဆီယံညှိနှိုင်းဆွေးနွေးပွဲကိုမြန်မာစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တဲ့အဖွဲ့လူကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အာဆီယံလက်ကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ် Brett Songkhon ရဲ့ဖိတ်ကြားချက်အရသွားရောက်တာဖြစ်တယ်လို့မြန်မာအတန်ကကြေညာပါတယ်။မြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းအတွက်ဒုတိယဆင့်ညှိနှိုင်းမှုဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အာဆီယံပုံသဘောတူညီချက်ကိုမြန်မာဘက်ကအကောင့်ထဲပေါ်လိုက်နာဖို့ပြက်ကွက်ခဲ့တာကြောင့်အာဆီယံဆင့်မြင့်စည်းဝေးတွေမှာမြန်မာဘက်ကနိုင်ငံရေးအရာတာဝန်မရှိသူကိုပဲဖိတ်ကြားဖို့အာဆီယံကအဆုံးဖြတ်ထားတာပါ။
မြန်မာနိုင်ငံတွင်စီးရီးပဋိပက္ခတွေရှိနေတဲ့ဒေသတွေမှာပိုးပြီးတော့အုံများလာတဲ့မြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒေဆုံးမှုတွေတိုးလာနေပါတယ်။2022ခုနှစ်နှစ်လတာကာလအတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူဟာ2020ခုနှစ်တစ်နှစ်လုံးရဲ့19ရာခိုင်နှုန်းအထိရှိတယ်လို့ UNICEF ကုလကလေးများရက်မုံငွေအဖွဲ့ကထုတ်ပြန်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားချင်းနယ်ကရင်ပြည်နယ်အပါအဝင်နိုင်ငံနေရာတချို့မှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုနှစ်ဖက်စလုံးမြေမြုံမိုင်းတွေတုံးနေကြတာပါ။စီးရပဋိပက္ခတွေပြင်းထန်နေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့နယ်တဝိုက်မှာဆိုရင်မြေမြုံမိုင်းတွေကိုကရင်နီတော်လှန်ရေးတပ်ပေါင်းစုနဲ့ဒီမော့ဆို PDF တွေကပူးပေါင်းရှင်းလင်းနေရပါတယ်။ဆက်ကရီယာအကူအညီမှာပါပဲလှူအားနဲ့ရှင်းနေရပြီးတော့နေ့တိုင်းလိုလိုမိုင်းတွေတွေ့နေရတယ်လို့ဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါတယ်။
ကျွန်တော်တို့တဲ့ဟိုတယ်ဒီတော့နင်းနေစုမှုရေးတဲ့ကျွန်တော်တို့ပြန်လုပ်ချတာကြတော့တရက်တဲ့ကိုကျွန်တော်တို့ဆက်လုံးဆက်လုံးအမျိုးဆက်လုံးကိုလုံးအမျိုးရက်တိုင်းရက်တိုင်းကျွန်တော်တို့သူ့ပေါ်ရအချိန်ပေါ့နော်ကျွန်တော်တို့ကျွန်တော်တို့ဒီလိုရလားဟိုမပြရင်ရဲတော့ဘူးကတော့စိတ်မလုံချုံတော့ခုကသူတို့စိုက်ထားတဲ့အစည်းအဝေးလေးပေါ့နော်ကျွန်တော်တို့ဟိုပြန်စုပြီးတော့စားတုံးဖို့လည်းအဆင်မပြေတော့ဘူးညာ
မြေမြုံမိုင်းအများစုကိုစစ်ကောင်စီတပ်တွေကထောင်ထားတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်မြေမြုံမိုင်းတွေကိုမြန်မာစစ်တပ်ကတုံးဆွဲတယ်လို့ပဲဒေသခံလက်နက်ကိုင်အဖွဲ့တွေတာဟင်နာလက်နက်ကိုင်တွေကလည်းတုံးဆွဲခဲ့ကြတာပါမိုင်းထောင်ပြီးတော့တပ်ဖက်ရန်သူကိုရည်ရွယ်တက်ခိုက်ကြပေမဲ့မိုင်းအကျွင်းအကြံတွေကတော့ဒေသခံတွေကိုဆက်ပြီးတော့ချိန်ချောင်နေတယ်လို့ချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတခုမှဦးဆောင်ပဝင်းတို့သူကပြောပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေကတော့မြေမြုံမိုင်းကိုရှောင်ကွင်းသွားလာနိုင်ကြလို့ဒေသခံတွေကပဲအများဆုံးထိခိုက်နေနိုင်ရတယ်လို့လည်းသူကပြောပါတယ်UNICEF ရဲ့အချက်အလက်တွေအရရှမ်းပြည်နယ်က38ရာခိုင်နှုန်းနဲ့ထိခိုက်မှုအရေအတွက်အများဆုံးဖြစ်ပြီးကချင်း၊ရခိုင်၊ပဲခူး၊ချင်း၊ကယား၊ကရင်၊မွန်၊မကွေး၊စကိုင်းနဲ့တနင်္သာရီဒေသတွေကအဆင့်အတိုင်းအများဆုံးရှိနေပါတယ်။မြေမြုပ်မိုင်းတွေကြောင့်ထိခိုက်ခဲ့ရသူတွေထဲမှာကလေးတငယ်တွေက29ရာခိုင်နှုန်းရှိနေပြီးတော့ရခိုင်ပြည်နယ်ကကလေးတွေအများဆုံးထိခိုက်နေတာခဲ့ရတာပါ2022ခုနှစ်နိုဝင်ဘာလရက်မြေမြုပ်မိုင်းတားဆီးရေးစာချုပ်ကိုနိုင်ငံပေါင်း164နိုင်ငံကအတည်ပြုလက်မှတ်ရေးထိုးခဲ့ပေမဲ့မြန်မာနိုင်ငံကတော့ပူးပေါင်းပါဝင်တာမရှိသေးဘူးလို့မြေမြုပ်မိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Landmine and Cluster Munition Monitor ကပြည်ခဲ့တဲ့နိုဝင်ဘာလအစီရင်ခံစာမှာဖော်ပြထားပါတယ
်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်နိုင်ကညီညာရေးဆွေးနွေးဖို့ကမ်းလှမ်းထားတဲ့အပေါ်တိုင်းဒေသလက်နက်ကိုင်တပ်တချို့ကတက်ရောက်မှာမဟုတ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံရေးပြဿနာတွေကိုဆွေးနွေးအဖြေရှာဖို့ဆိုတဲ့အချက်ရောပါဝင်တဲ့ပါဝင်ထိုက်သူတွေကိုထဲသွင်းမထားတဲ့အချက်ကိုထောက်ပြကြပြီးကချင်လွတ်လပ်ရေးအဖွဲ့ KAI ကတက်မှာမဟုတ်ဘူးလို့မေလ5ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းတိုင်းရင်းသားဒေသတွေမှာက NUG PDF အပြင်မြန်မာနိုင်ငံရေးကိုစိတ်ဝင်စားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေလည်းဆွေးနွေးပွဲမှာပါဝင်ထိုက်သူတွေဖြစ်တယ်လို့ KAI ကထောက်ပြပါတယ်။အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစည်းရုံး KNU ကလည်းစစ်တပ်ကနိုင်ငံရေးစွန့်ခွာမှဆွေးနွေးမယ်လို့ပြောဆိုထားပါတယ်။တနိုင်ငံလုံးလက်နက်ကိုင်ပြည်ပခါတွေချုပ်ငြိမ်းရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသူကိုယ်တိုင်တွဲဆွန်ဆွေးနွေးမယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကဧပြီလ22ရက်နေ့ကကြေညာခဲ့တာပါ။တရောက်မဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့အမိကိုမေလ9ရက်နေ့နောက်ဆုံးထားပြန်ကြားဖို့လည်းပန်ကြားထားပါတယ်။ NCA ကိုလက်မှတ်ရေးထိုးမထားတဲ့တခြားအဖွဲ့အစည်းတွေကတီးခြားသဘောထားထုတ်ပြန်တာတော့မရှိသေးပါဘူး။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့NCA လက်မှတ်ထိုးထားတဲ့အထက်ကကိုးဖွဲ့တက်ရောက်နိုင်ခြင်းရှိတယ်လို့ကနဦးပြောဆိုထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီကကန့်လန့်ထားချိန်မှာပဲမြန်မာပြည်အလဲပိုင်း၊စကိုင်းနဲ့မကွေးတိုင်း၊ချင်းနဲ့မွန်၊ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုလိုဖြစ်ပွားနေပြီးစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်နေတဲ့အတွက်ရွာတွေမီးလောင်ပြီးဒေသခံထောင်ထဲချီအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ
်။အဂရိလိုက်စားမှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုထောင်ဒဏ်5နဲ့ချမှတ်ခဲ့တဲ့အပေါ်အယူခံတင်သွင်းခဲ့တာကိုတရားရုံးကမေလ၄ရက်နေ့မှာပယ်ချခဲ့ပါတယ်။အယူခံနဲ့ပတ်သက်ပြီးတော့လက်ခံတင်မတင်ရှောက်လက်ချက်တင်ကြားနာတာမျိုးတွေမရှိဘဲအယူခံလွာကိုလက်ခံရရချင်မှာပဲတရားရုံးကပယ်ချလိုက်တာပါ။
ဒေါ်လာ6သိန်းတန်မိုးရှိတဲ့ဒေါ်လာနဲ့ရွှေကြောင်းတွေလက်ခံရယူခဲ့တဲ့ဆိုတဲ့ဆွဲချက်အပါအဝင်အဂရိလိုက်စားမှုဆွဲချက်7ခုနဲ့အပြည့်ရှိတယ်ဆိုပြီးတော့ထောင်အောင်ဆန်းစုကြည်ကိုဧပြီလ29ရက်နေ့မှာထောင်ဒဏ်5နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ထောင်အောင်ဆန်းစုကြည်ကိုတဘာဝဘေးအန်ရဲ့စီမံရေးဥပဒေဆက်သွယ်ရေးဥပဒေပုံမှာအပါအဝင်အခြားဆွဲချက်တွေနဲ့ထောင်ဒဏ်6နှစ်ပြည့်တန်ချမှတ်ထားပြီးပါပြီ။ထောင်အောင်ဆန်းစုကြည်ဟာဆွဲချက်မျိုးစုံနဲ့တရားရင်ဆိုင်နေရတာဖြစ်ပြီးဆွဲချက်အလုံးအဖြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်ဒဏ်စုစုပေါင်းနှစ်ပေါင်း150လောက်အထိကြာခံရနိုင်ပါတယ်။တစ်ချိန်တည်းမှာပဲဧပြီလ29ရက်နေ့ကအဖမ်းခံခဲ့ရတဲ့တရားလွှတ်တော်ရှင်နေဒေါ်ရွှေနှုတ်အောင်ကိုလည်းပြည်သူ့ကာကွယ်ရေးတပ် PDF တွေကိုငွေကြေးထောက်ပံ့မှုစုဆွဲချက်နဲ့အမှုဖွင့်ထားပါတယ်။ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်အမှုရုံးချင်းအတွက်ဦးဘိုထောင်ကိုသွားရောက်မူလိုက်ပြီးမှပဲဒေါ်ရွှေနှုတ်အောင်ကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့အနှိမ့်ဆုံးထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်သက်သက်အထိချမှတ်နိုင်တဲ့အကြမ်းဖက်မှုဥပဒေပုံမှန်50ကာဂျီနဲ့ဆွဲဆိုထားပါတယ်။သူဟာဒေါက်တာဇော်မြင့်မောင်ရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကျူးလွန်နေဆိုတဲ့အမှုနဲ့အဂရိလိုက်စားမှု NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်နယ်စွန့်အင်ဝန်ကြီးဦးစာနေအောင်ရဲ့အမှုတွေအပြင် NLD ပါတီနာရက်ကဥဝင်းထရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်။2019ခုနှစ်တုန်းကမြန်မာနိုင်ငံမှာအများစိတ်ဝင်စားခဲ့ကြတဲ့အသက်နှစ်နှစ်ကျော်မိန်းကလေးငယ်လေးဗစ်တိုးရီယာလိမ့်မိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာလဲဒေါ်ရွှေနှုတ်အောင်ဟာအမှုလိုက်ပေးခဲ့တဲ့ရှင်နေတယောက်လည်းဖြစ်ပါတယ်
။တပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုနှမ်းလောင်တဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။ VOE မြန်မာသတင်းရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုမစ်စီမရုပ်မြင်သံကြားလိုက်မှလဲကြီးရှုနိုင်တယ်လို့ဒီမိုကရက်တစ်မြန်မာအသံ DPP မှလဲနေ့စဉ်ပုံမှန်တင်ပြပေးနေပါတယ်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုတင်ပြပေးပါဦးမယ်။ယူကရိန်းနိုင်ငံတွင်ပိတ်မိနေသူတွေကိုကုလသမဂ္ဂနဲ့ချစ်ချင်ရအဖွဲ့ဦးဆောင်ပြီးတော့ဆက်လက်ကဲထုတ်နေတဲ့အကြောင်းမြောက်ကိုရီးယားဒုံးချီပြစ်လွတ်မှုကိုဂျပန်တောင်ကိုရီးယားတို့ရှုတ်ချလိုက်တဲ့အကြောင်းအပါအဝင်ထိတ်တန့်ရောက်ကပ္သတင်းတွေကိုတော့အလိမ္မာကတင်ပြထားပါတယ်ရှင်
။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်ဝင်ရောက်တာနှစ်လခွဲရှိလာတဲ့အချိန်မှာယူကရိန်းကမြို့ရွာတချို့ကိုပြန်သိမ်းထားနိုင်ပါတယ်။ယူကရိန်းတပ်တွေကနိုင်ငံတောင်ပိုင်းကဟန်ဆွန်နဲ့မီကိုလီဖ်ဒေတာနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးအရှေ့ပိုင်းမှာတော့ရုရှားတွေရဲ့တိုက်ခတ်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကကြေညာရင်းတွေကပဲပြောလိုက်ပါတယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံတောင်ပိုင်းကနယ်မြေတော်တော်များများထိမ့်ချုပ်ထားတာကိုလက်လွတ်လိုက်ရတာပါ။ဒိုနက်စ်နဲ့လူနက်စ်တွေမှာလည်းရုရှားရဲ့တိုက်ခတ်မှု၁၁ခုကိုတွန်းလှန်နိုင်ခဲ့ပြီးရုရှားတပ်တွေဟာဒွန်ဘတ်စ်ဒေသမှာတည်တည်တတ်တအရေးနင်းခဲ့ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားတပ်တွေတစ်မျိုးလုံးနှိပါထိန်းချုပ်ထားတဲ့ယူကရိန်းရဲ့စိတ်ကမ်းမျိုးမရီယိုပိုမျိုးကနေအရက်သားတွေကိုကုလသမဂ္ဂနိုင်ငံတကာစစ်ချေနီအဖွဲ့အစည်းအဝေးနဲ့ဘေးလွတ်ရကဲထုတ်နေတာမှာအချိန်အတိုင်းအတာနဲ့ယာယီအပြစ်ရဲ့သဘောတူပြီးလှုံ့ဆော်နေကြပါတယ်။မာရီယိုပူမျိုးတမ်မနီဆက်ယုံမှာပိတ်မိနေတဲ့အရက်သားတွေကိုဘေးလွရာကိုရွှေ့ပြောင်းပေးနိုင်မှုအတွက်အဲ့ဒီမျိုးမှာဂျာတာရင်းတွေကတနေ့ကုန်အပြစ်ရပြီးတောက်ကြတဲ့စနေနေ့တွေမှာလည်းနေပတ်တွေမှာအပြစ်ရသွားဖို့ရုရှားကကတိပြုခဲ့တာပါယူကရိန်းသမ္မတဗော်ဒီမီယာဇလန်စကီကတော့အဲ့ဒီမှာကြံနေတဲ့အရက်သားတွေကိုကယ်ထုတ်နိုင်မှုအတွက်အပြစ်ရတာကိုပိုးပြီးတော့လှုပ်သွားဖို့လိုတယ်လို့မေလ5ရက်နေ့ဂျာတာရင်းမနက်ပိုင်းမှာပြောသွားပါတယ်
продолжим работать все, чтобы достать из Мариуполя из устали всех наших людей из склада.
အဲဒီကမြောက်ခန်းတွေမှာပုံခုနေကြတဲ့သူတွေကိုကယ်ထုတ်ဖို့အတွက်အချိန်ပိုးပြီးတော့လိုပါတယ်။လက်ရှိအနေအထားအရတော့အဲဒီကအပြတ်စီးပုံတွေကိုဖယ်ရှားနိုင်ဖို့အတွက်ဆက်ရန်ရာကြီးတွေကိုအသုံးမပြုနိုင်ပဲအားလုံးကလက်နဲ့ဖယ်ရှားနေရတာဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောသွားတာပါ။ယူကရိန်းကိုအမေရိကန်ဒေါ်လာ33ဘီလီယံကူညီဖို့သမ္မတဂျိုးဘိုင်ဒန်တောင်းဆိုမှုကိုလွှတ်တော်မှပါတီနှစ်စလုံးကထောက်ခံနေပါဗျ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းသမ္မတဘိုင်ဒန်ရဲ့ဒီမြင့်တိုင်ရက်ခံချက်ကိုအတည်ပြုနိုင်အောင်ကွန်ဂရက်လွှတ်တော်ကလှည့်မြန်စွာဆောင်ရွက်နေတယ်လို့သူ့ရဲ့ယူကရိန်းနဲ့ပိုလန်ခီးစဉ်အတွင်ပြောခဲ့ပါဗျ။ဒီအကူအညီဟာလွန်စွာများပြားတဲ့ငွေကြေးပမာဏဖြစ်ပြီးဒီလိုကူညီနိုင်တဲ့အတွက်လွှတ်တော်အမတ်တွေကသိတ်ကိုယ်ခုံယူနေကြတယ်လို့ဆိုပါဗျ။ဒါပေမဲ့ပါတီနီယက်စလုံးရဲ့အမတ်နည်းနည်းကတော့ဒါဟာဥရောပပဋိပက္ခမှာသမ္မတကကူညီပံ့ပိုးနိုင်တဲ့အာဏာကိုချဲ့ထွင်လိုက်ရရောက်သွားမှာကိုစိုးရိမ်နေကြပါဗျ။ဒီရင်းမှာငွေကြေးဖောင်းပွားမှုကြောင့်ကုန်စည်နှုန်းမြင့်မားနေခြင်းအခုလိုအကူအညီအများကြီးပေးတဲ့ကိစ္စကိုပိုပြီးဂရုတစိုက်စဉ်းစားဖို့လိုကြောင်းလည်းပြောကြပါဗျ။ယူကရိန်းအတွက်စီးပွားရေးစာနာမှုနဲ့စည်ရေးအထောက်ပံ့အဖြစ်ဒေါ်လာ 73.6 ဘီလီယံကိုတော့ဒီနှစ်အစောပိုင်းကပေးပို့ခဲ့ပြီးဖြစ်ပါတယ်။ ရောက်ကိုရီးယားအဝေးထိပ်မစ်ဆိုင်းတုံးတစ်ခုမေလ၄ရက်ပေါ်တကူနေ့ကပြစ်လွတ်လိုက်တာကိုဂျပန်နဲ့တောင်ကိုရီးယားကဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားရဲ့လှုပ်ရှားဟာလုံးဝကိုလက်ခံနိုင်ကြမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြင်းပြင်းထန်ထန်ဝေဖန်သွားတာပါ။တောင်ကိုရီးယားစစ်တပ်ကလည်းမြောက်ကိုရီးယားလှုပ်ရှားကကိုရီးယားကျွန်းဆွယ်နဲ့နိုင်ငံတကာငြိမ်းချမ်းတည်ငြိမ်မှုအပေါ်ကြီးမားတဲ့ချိန်ချောင်းမှုဖြစ်တယ်လို့ကြေညာချက်ထုတ်ဝေဖန်လိုက်ပါတယ်။တောင်ကိုရီးယားသမ္မတတဲ့ယွန်ချက်ယိုတမလာခင်ရပ်ပိုင်းအလိုမှာပဲအခုတစ်ခေါက်မြောက်ကိုရီးယားကပျုံယမ်းမြို့တော်အနီးဆူနန်ဒေသကနေဒုံးကျည်ပြစ်လွတ်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အခုပြစ်လွတ်တဲ့ဒုံးကျည်က980ကီလိုမီတာအမြင့်နဲ့အကွာအဝေးကီလိုမီတာ480လောက်ထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ရေးချုပ်များယုံကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားက2018ခုနှစ်နောက်ပိုင်းပထမဆုံးတိုက်ချင်းပစ်ဒုံးကျည်ကိုပြီးခဲ့တဲ့မတ်လကလွတ်တင်ခဲ့သလိုဒုံးကျည်စံတမှုတွေကိုအချိန်မြင့်လှုံ့ဆော်လာနေတာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတွေပြီးခဲ့တဲ့သတင်းပတ်အတွင်းဇက်တိုက်ထပ်ပြီးကျဆင်းသွားတဲ့အကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ပြီးခဲ့တဲ့ match လကလေးကယောဂါကူးစက်မှုတွေဇက်တိုက်ကျဆင်းနေတဲ့အကြောင်း WHO ရဲ့ဒီသတင်းပတ်ကူးစက်ယောဂါဆိုင်ရာအစီရင်ခံစာမှာဖော်ပြပါဗျ။ကူးစက်မှုနှုန်း18ရာခိုင်နှုန်းယော့ကျပြီးသေဆုံးမှုနှုန်း3ရာခိုင်နှုန်းယော့နေသွားတာပါ။ကမ္ဘာတဝန်းမှာယော့ကျသွားတယ်ဆိုပေမဲ့အာဖရိကမှာကူးစက်မှုနှုန်း3ပုံ2ပုံတိုးနေပြီးအမေရိကတိုက်နိုင်ငံတွေမှာ13ရာခိုင်နှုန်းထပ်တိုးနေစေဖြစ်ပါတယ်။
ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်ထန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေကိုအလိမ်မာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ခဏလေးမိနစ်ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့မြန်မာပိုင်း VOA မြန်မာပိုင်းအစီအစဉ်ရဲ့အပတ်စဉ်ကဏ္ဍတွေသတင်းပေးပို့ချက်တွေသတင်းဆောင်မတွေရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ကျမတို့စီကိုဝေဖန်အကြံပြုချက်များပေးပို့လို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။အခုကတော့နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတက်လက်တင်ပြပေးမှာဖြစ်ပါတယ
်။မြန်မာရေးဖြည့်ရှင်းမှုရွေးချက်မှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုထိထိရောက်ရောက်အကောင့်ထဲပေါ်နိုင်ရေးအတွက်အာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေမေလ17ရက်နေ့မှာအလွတ်သဘောတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ Washington DC မှာကျင်းပမယ့်အာဆီယံအမေရိကန်အထူးထိပ်သီးဆွေးနွေးပွဲမတိုင်ခင်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအားလုံးရဲ့အလွတ်သဘောဆွေးနွေးပွဲဖြစ်ကြောင်းလည်းပြောပါတယ်။ပင်လယ်နဲ့ဒေသတွေကရုရှားထိန်းချုပ်ထားတဲ့ Snake Island မွေးကျွန်းနာမှာရုရှားကန့်တက်စစ်ရေးရင်ဒဇင်ကိုပစ်ခတ်ဖျက်ဆီးလိုက်တဲ့ဗီဒီယိုကိုယူကရိန်းစစ်တပ်ကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။အဝေးထိန်း Drone Director TB2 ကိုတုံးပြီးမစ်ဆိုင်းတုံးနဲ့ပစ်ခတ်ခဲ့တာလို့လည်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းအရှေ့တောင်ပိုင်းမာရီယိုပိုစစ်ကမ်းမြို့ကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေပြီးဆုံးသွားပြီဖြစ်ကြောင်းယူကရိန်းဒုတိယဝန်ကြီးချုပ်အာယန်နာဗရက်စချက်ကပြောကြားလိုက်ပါတယ်။မာရီယိုပိုတမနီဆက်ယုံဝန်ထဲမှာပိတ်မိနေတဲ့အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေအားလုံးကိုဘေးလွတ်ရာရွှေ့ပြောင်းကဲထုတ်နိုင်ခဲ့ပြီလို့ KF က VOA သတင်းတောက်ကပြောပါတယ်။တရုတ်နိုင်ငံဟာရုရှားရဲ့ယူကရိန်းကိုဝင်ရောက်ချူးကျော်မှုကိုအနီးကပ်လေ့လာရင်းရလာတဲ့စစ်တင်ငန်းစာတွေပေါ်အခြေခံပြီးသူ့ရဲ့ထိုင်ဝမ်ကိုထိန်းချုပ်နိုင်ဖို့လုပ်နေတဲ့ရေရှည်စီမံကိန်းတွေအတွက်ချိန်ထိုးနေပုံရတယ်လို့အမေရိကန်ဘုထောက်လှမ်းရေး CIA အကြီးအကဲဝီလျံဘန်းစ်ကစနေနေ့မှာပြောပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubel LTF တို့ဖြစ်ပါတယ်ရှင်။ညပိုင်း9:00ကနေ 10:00 ထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.